မတ်လ25ရက်နေ့ကနေ26ရက်နေ့အထိမလေးရှားနိုင်ငံမှာပြုလုပ်ခဲ့တဲ့ရိုဟင်ဂျာတွေအတွက်တရားမျှတမှုရရှိရေးနီလန်ရှာဖွေတဲ့နိုင်ငံတကာဆွေးနွေးပွဲကိုတက်ရောက်လာတဲ့မလေးရှားနိုင်ငံသားဝင်ကြီးဆိုင်ဖူဒန်အဗ်ဒူလာနဲ့မလေးရှားနိုင်ငံသားဝင်ကြီးဟောင်းဇာယစ်ဟာမစ်တို့ကနေရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်လို့မလေးရှားရဲ့ရည်တည်ချက်တွေကိုပြောသွားပါတယ်အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်မတ်လ25ရက်နေ့ကစတင်ခဲ့တဲ့ဆွေးနွေးပွဲအဖွဲ့မိန့်ခွန်းပြောကြားခဲ့တဲ့မလေးရှားနိုင်ငံသားဝင်ကြီးဆိုင်ဖူဒန်အဗ်ဒူလာကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်နှင်းပန်းနှိပ်စက်မှုတွေအဆုံးသတ်စေရေးနီလန်းရှာဖွေဖို့အခုလိုပြောသွားပါတယ
် But what is worse is are we sure that genocide and ethnic cleansing has stopped
အဆိုးဆုံးကဘာလဲဆိုတော့လူမျိုးတန်းတပ်ဖြတ်မှုနဲ့လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေရပ်တန့်အောင်လုပ်နိုင်ပြီလားဆိုတဲ့မေးခွန်းလည်းဖြစ်ပါတယ်ဒီလိုပြစ်မှုကျွလွန်မှုတွေဆက်ပြီးမဖြစ်တော့ဘူးဆိုတဲ့အမှတ်အကျဉ်းရှိနေလားစခိုင်းပြည်နယ်မှာဒီကိစ္စနှစ်ပေါင်းတန်ကြာရှိနေကြတာပါကျွန်တော်တို့မလေးရှားနိုင်ငံရဲ့ဝန်ကြီးဟောင်း OIC ရဲ့မြန်မာနိုင်ငံဆိုင်ရာထူးခုစလဲစိုက်ထားမဲ့အနေနဲ့သူတာဝန်ယူထားတဲ့နေရာကနေမြန်မာဘက်ကတာဝန်ရှိသူတွေနဲ့အကောင်းဆုံးအတက်နိုင်ဆုံးနီးလန်းတွေနဲ့ပူးပေါင်းလှုပ်ဆောင်ခဲ့ပါတယ်ဒါကြောင့်လည်းအပြန်အလှန်ငင်းခုန်နေရတဲ့အကြောင်းအရာကိစ္စရပ်တွေဖြေလည်မှုရခဲ့ပေမဲ့ဒီပြစ်မှုကျူးလွန်မှုတွေနဲ့ပတ်သက်တဲ့ကိစ္စရပ်တွေကတော့အခုအချိန်ထိပြောနေရတော့မှာပဲ
ရိုဟင်ဂျာအကျက်တဲကြီးကိုဖြည့်ရှင်းနိုင်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကပါဆုံးဖြတ်ချက်တွေအမြောက်အများချမှတ်ထားပေမဲ့လက်တွေ့အခုချိန်ထိဘာမှဖြစ်မလာသေးတဲ့အပေါ်မလေးရှားအစိုးရဘက်ကစိတ်ပြတ်မှုတွေရှိနေပြီးလက်တွေ့ထိရောက်တဲ့နီးလန်းတွေရှာဖွေကြဖို့တိုက်တွန်းကြောင်းဆွေးနွေးပွဲမှာမလေးရှားနိုင်ငံသားဝင်ကြီးဆိုင်ဖူဒန်အဗ်ဒူလာကအခုလိုပြောသွားပါတယ
် What can we really do?What can the UN really do? What can the OIC really do?
ဒီတော့ကျွန်တော်တို့လက်တွေ့မှာဘာတွေလုပ်နိုင်လဲကုလသမဂ္ဂ OIC မလေးရှားဆွေးနွေးပွဲနဲ့အာဆီယံတို့အနေနဲ့ဘာတွေလုပ်နိုင်လဲတနည်းပြောရရင်နောက်တစ်ဆင့်ဘာဆက်လုပ်မလဲနောက်တစ်ဆင့်အနေနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်မလားဒါမှမဟုတ်ဒီချက်ပိုကောင်းမွန်တဲ့နိလန်ကိုရှာဖွေမလား
အထူးသဖြင့်မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့လက်ခံခြင်းမရှိတဲ့ကိစ္စဟာအခြေခံလူခွင့်ရေးရှုထောင့်ကကြည့်ရင်အတော်လေးဆိုးရွားကြောင်းမလေးရှားနိုင်ငံသားဝင်ကြီးကဆွေးနွေးပွဲအတွင်းဝေဖန်ပြောဆိုသွားပါတယ်ဒုတိယနေ့ဆွေးနွေးပွဲမှာအဓိကဦးဆောင်ဆွေးနွေးသူဖြစ်ပါဝင်ခဲ့တဲ့မလေးရှားနိုင်ငံသားရေးဝန်ကြီးဟောင်းဇာယစ်ဟာမစ်ကတော့နိုင်ငံတကာဥပဒေကြောင်းအရေးယူနိုင်ရေးနည်းလမ်းတွေနဲ့ပတ်သက်လို့အခုလိုပြောသွားပါတယ
် I think there are a lot of cons that's now ICC will not
ICC နည်းလမ်းနဲ့ပတ်သက်ရင်မတိကျမရေရာတဲ့အခြေအနေတွေရှိနေတယ်လို့ဆွေးနွေးကြသူတွေရှိသလို ICC နဲ့စတင်ပြီးကင်တွယ်တဲ့နည်းလမ်းကပိုပြီးကောင်းတယ်လို့ဆွေးနွေးတင်ပြကြတာတွေကိုလည်းကျွန်တော်တို့နားထောင်ရပါတယ်ကျွန်တော်ကိုယ်တိုင်လည်း ICC နဲ့အရင်စတင်တဲ့နီလန်းကကောင်းတယ်လို့မြင်ပါတယ်မြန်မာအစိုးရဘက်ကဒီအတွက်နင့်နာကောင်းနင့်နာနိုင်ပေမဲ့ပြစ်မှုကိုတကယ်ကျူးလွန်သူတွေတာဝန်ရှိသူတွေကိုအ ਨੇ ဆုံးအရေးယူအပြစ်ပေးရမှာဖြစ်ပါတယ်ပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ရေးဆက်လက်ဆောင်ရွက်ဖို့ဆိုရင်ကျွန်တော်တို့အတွက်ICJ နိုင်ငံတကာတရားရုံးကနေကင်တွယ်တဲ့နီလန်းကအကောင်းဆုံးလို့မြင်ပါတယ
်မလေးရှားဆိုရကိုယ်တိုင်လည်းမကြသေးခင်ကပဲ ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုသဘောတူလက်မှတ်ရေးထိုးပြီးအဖွဲ့ဝင်တဲ့နိုင်ငံဖြစ်လာခဲ့တာပါဒါကြောင့်ပြဿနာရဲ့အကန့်အသတ်တွေတည်ထားပြီးသားဖြစ်တဲ့အတွက်အခြားနီလန်းတွေနဲ့ဘယ်လိုရှာဖွေအရေးယူနိုင်တယ်လဲဆိုတဲ့လမ်းကြောင်းတွေကိုအပြေရှားတင်ကြောင်းစိုက်ထားမိကပြောပါတယ်ဒါပြင်အာဆီယံအဖွဲ့ဝင်တွေထဲမှာမလေးရှားနိုင်ငံကရိုဟင်ဂျာတွေဖိနှိပ်ခံရမှုနဲ့သူတို့ရဲ့မွေးရာပါအခွင့်အရေးတွေပြန်ရရှိရေးနိုင်ငံသားဖြစ်ခွင့်ပြုရေးစတာတွေကိုအကျယ်လောင်ဆုံးပြောတဲ့နိုင်ငံဖြစ်နေတဲ့အတွက်မြန်မာကမလေးရှားဆိုရင်ကန့်သက်ထားကြောင်းလဲဇိုက်ဟာမစ်ကအခုလိုပြောပါတယ
် Malaysia suffers as a result of being there
အဲ့မှာဖြစ်နေတဲ့ပြည်ပကဒဏ်ကိုမလေးရှားပြည်နဲ့ဆက်နေရပါတယ်ကျွန်တော်တို့နိုင်ငံမှာဗုဒ္ဓဘာသာဝင်မြန်မာ၄သိန်းလောက်အလုလုနေတာကိုကျွန်တော်တို့လက်ခံထားပြီးသူတို့ကလည်းတာမီပိတ်ပင်မှုတွေမလုပ်ပါဘူး။ဒါပေမဲ့မြန်မာနိုင်ငံကစီမံကိန်းတွေအတွက်တင်တာခေါ်တဲ့အခါမလေးရှားကိုမပေးပါဘူး။ဘာကြောင့်လဲဆိုတော့မလေးရှားကမြန်မာကိုအဝေးပန်းဆုံးဖြစ်နေလို့ပါ။အ
ာဆီယံဖွဲ့ဝင်တွေထဲမှာမြန်မာနဲ့ပတ်သက်လို့သဘောကွဲလဲမှုတွေအတော်လေးကြီးမားခဲ့ကြောင်းဇိုက်ဟာမစ်ကပြောပါရယ်။ OIC ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အနေနဲ့မြန်မာအစိုးရနဲ့ဆက်သွယ်ဆောင်ရွက်ရမှာအခက်အခဲရှိခဲ့တာတွေကိုလည်းသူကအခုလိုပြောပါရယ်
။ It was very difficult for them to accept.that you can discuss Myanmar in ASEAN meeting.
ASEAN ဆွေးနွေးပွဲဒီမှာမြန်မာနဲ့ပတ်သက်လို့တည်ထောင်ဆွေးနွေးတာကိုလက်ခံဖို့အခြားအဖွဲ့ဝင်နိုင်ငံတွေကအတော်လေးအခက်အခဲရှိခဲ့တာပါ။နောက်ဆုံးမြန်မာရဲ့မြန်မာနိုင်ငံရဲ့ပြည်တွင်းကြီးဟာဒေသတွင်းကိုပြန့်နှံ့လာပြီးဒေသလုံးညုံရေးအတွက်ပါစိုးရိမ်ရတယ်လို့ကျွန်တော်တို့ပြောတဲ့အခါသူတို့ကလက်ခံခဲ့ကြတာပါ။
ဒါကြောင့် OIC အနေနဲ့ရိုဟင်ဂျာကိစ္စဖြေရှင်းပေးဖို့ကန့်တက်ချက်တွေရှိနေတာကြောင့်အာဆီယံရဲ့ဂျာဝင်ဆောင်ရွက်မှုကိုလက်ခံပံ့ပိုးပေးဖို့သဘောတူခဲ့ကြောင်းစိုက်ဟာမစ်ကဆိုပါတယ်အာဆီယံအနေနဲ့ရခိုင်ပြည်နယ်တွင်အခြေအနေတွေတိုးတက်ရေးကိုအာရုံစိုက်ပြီးဒုက္ခသည်တွေနေရပြန်ရေးမှလည်းဖိအားပေးမယ့်အစားအကာအကွယ်ပေးရေးအစီအစဉ်ကိုစောင့်ကြည့်တင်ကြောင်းစိုက်ဟာမစ်ကဆွေးနွေးပွဲမှာပြောသွားပါတယ်ရှင်